မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွေရေးချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ဥရောပသမဂ္ဂကရှုတ်ချလိုက်ပြီးဒါဝင်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမြန်မာအရေးမှာအလွန်အရေးပါပါတယ်လို့ဥရောပသမဂ္ဂ EU ကပြောပါတယ်အတေအာဘစစ်သားစုဆောင်တင်ဒလိုဖန်စီညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေနိုင်ငံတော်မှာဖြစ်နေတယ်လို့လဲကုလသမဂ္ဂလူခွေရေးမဟာမင်းကြီးရဲ့အစင်ကားစားကိုပဲ့တင်ထကြိုဆိုလိုက်တဲ့အကြောင်း EU ကတနင်္လာနေ့ကြေညာချက်မှာပြောပါတယ်။ဖန်စီခါရစဉ်လူ1853ဦးသေဆုံးခဲ့ပြီးအဲ့ဒီအထက်မှာကလေး88ယောက်နဲ့အမျိုးသမီး125ယောက်ပါဝင်ကြောင်းအစင်ကားစားမှာပေါ်ပြထားတာထက်တကယ်ဖြစ်တာတွေကပိုကောင်းပိုနိုင်ပါတယ်လို့လဲ EU ကြေညာချက်ကဆိုပါတယ်။ပဋိပက္ခရဲ့တန်ကိုရိုဟင်ဂျာနဲ့လူနည်းစုတွေဆက်လက်ခံနေကြရတယ်လို့လဲ EU ကပြောပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်အရသာအနည်းဆုံး 9,350 သေဆုံးခဲ့ပြီးလူ 3,316 ရှောင်နေကြရပါတယ်။မြန်မာနိုင်ငံမှာလူဦးရေတစ်ဝက်ကျော်ကဆင်းရဲမှုသတ်မှတ်ချက်အောက်မှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂအစိုးရကပြောပါတယ်။